ဟေတီမှာစနေနေ့ကပြင်းအား 9.2 ရှိတဲ့ငငယ်လှုပ်ခဲ့တဲ့အတွက်အနည်းဆုံး228ယောက်သေဆုံးပြီးရာနဲ့ချီပျောက်ဆုံးဒဏ်ရာရခဲ့ကြပါတယ်။ပျက်စီးမှုတွေနဲ့အတူဆေးရုံတွေမှာလည်းလူနာတွေပြည့်ဆန်နေတာဖြစ်ပြီးဒီလိုငင်းတန်းခံရတဲ့နေရာတွေကိုကူညီကယ်ဆယ်ရေးတွေအများဆစ်လွတ်ပေးနေတယ်လို့ဟေတီဝန်ကြီးချုပ်အေရီယယ်ဟန်ရီကပြောပါတယ်။ငနေဟာမြို့တော် Port of Prince အနောက်ဖက်88မိုင်လောက်မှာဗဟိုပြုလှုပ်ခတ်ခဲ့တာလို့ American ဘူမိတိုင်းတားရေးဌာနကပြောပါတယ်။အခုချိန်ထိတည်ဆွမ်းအသူ228ယောက်ရှိနေပြီဖြစ်ပြီးကယ်ဆယ်ရှာဖွေရေးအဖွဲ့တွေကိုငရင်တန်းခံရတဲ့နေရာတွေကိုဆစ်လွတ်ထားတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်။အပျက်စီးပုံနဲ့မှာအသက်မသေးခြင်းရဲ့သူတွေကိုကယ်ဆယ်ရေးလှုပ်သားတွေနဲ့ဒေသခံတွေရှာဖွေကယ်ထုတ်နေရတယ်လို့ဒဏ်ရာရသူတွေကိုလည်းဆေးရုံတွေကိုပို့ပေးနေတာပါ။ KD ဝန်ကြီးချုပ်ဟန်ရီကနိုင်ငံကိုအရေးပေါ်အခြေအနေတစ်လကြေညာလိုက်ပါတယ်။ပျက်စီးမှုအတိုင်းအတာကိုမသိရခင်မှာနိုင်ငံတကာအကူအညီကိုတောင်းခံအောင်မှမဟုတ်ဘူးလို့လည်းပြောပါတယ်။အချို့မျိုးတွေဟာလုံးဝနေပါပျက်စီးသွားကြောင်းနဲ့ Less KS ကံယူရန်မျိုးကလေးအတွက်ငင်းတန်းတုံ့ပြန်ဆောင်ရွက်အကူအညီကိုအစိုးရလုပ်နေတယ်လို့ပြောပါတယ်။ဒီမျိုးမှာပျက်စီးပုံတွေကြအသက်မသေးချင်တဲ့သူတွေကိုရှာဖို့အရေးကြီးတယ်လို့ Haiti နိုင်ငံသားအားလုံးညီညွတ်ညွတ်ပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။ Haiti ဟာ Hurricane မုန်တိုင်းဒဏ်နဲ့ငင်းတန်းကိုမကြာခဏခံရတဲ့နိုင်ငံဖြစ်ပြီး2010တုန်းကပြင်းထန် 9.1 ငင်းတန်းကြောင့် Haiti မျိုးတော်အတော်ပျက်စီးရတယ်လို့လူပေါင်း3,000,000လောက်အသက်သေဆုံးခဲ့ရပါတယ်။